များဒီနေ့တဲ့လေးလိုက်စစ်စစ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာကိုဆွေးနွေးမှာပါလာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနယ်သာလန်နိုင်ငံ The Hague မြို့မှာစတင်ကြားနာမယ်နေ့လည်းဖြစ်ပါတယ်ဆိုတော့ဒီလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလုံနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်တယ်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူလေအခုဆိုလေးလိုင်းမှာရောက်နေပါပြီ။ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဥအောင်မျိုးမင်းမှာနောက်တူကတော့တင်းစားဆရာဦးတီရသွေးပါဆိုတော့ကျွန်တော်ပင်တယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေဘူးရသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်။ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ့လေနိုင်ငံတကာမှာတရားတော်ပေါင်းရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘူးရသုံးသက်လို့ရနိုင်မလဲဗျ။
ဟုတ်ကဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာရုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုကုလသမဂ္ဂမှာညင်းရန်ကျွန်တော်တို့တင်ပြခဲ့တာရှိတယ်အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိခန့်အပ်ပြီးတော့နှစ်စဉ်နှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာကသာမန်လူခွင့်ရေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကနိုင်ငံတကာလူခွင့်ရေးဓာတ်ဝင်မှု crime sensitive ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်သူတွေဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံတကာကဓာတ်ဝင်မှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးစုံတစ်ဖက်မှု crime against humanity လို့ခေါ်တဲ့လူသားပြုံးတွေကိုထိခိုက်တဲ့ကိစ္စနောက်တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲရာဇဝတ်မှုအဆင့်အထိကိုမြင်လာကြတယ်။အရင်ဆုံးကကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာကြည့်လို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ပြအစီအစဉ်ဖြစ်ရှိနေနောက်တစ်ခါ UHS ဖြစ်ရှိနေကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်။အဲ့ဒီနေရာမျိုးမှာကျွန်တော်တို့ကအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ပြန်လည်ပြီးတော့ကြိုက်တွေ့ဖြစ်ရှိနေနေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ရင်းဆံမှုပုံစံမျိုးတွေသွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရမှုပုံရဖြစ်လာတယ်။သာမန်လူခွေမဟုတ်ဘဲနဲ့ရာဇဝတ်မှုအထီကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်သောလုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုကြီးရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရည်ဆိုင်ရာအစစ်အထိကျောက်သွားတယ်လို့ကျွန်တော်အနေနဲ့ကတ်စာပြပ
ါ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးတီရသွေးရဲ့အမြင်ရောခင်ဗျအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့ရလို့များပြောလို့ရမလဲ
။တော့ဗျာကျွန်တော်ဟိုဆရာဆိုဟိုဆရာဦးအောင်မျိုးကလည်းပြောသွားတယ်ပေါ့နော်ကျွန်တော်ပြင်များဆိုတော့ကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်မိုးပြီးကျွန်တော်ပြောပါမယ်။ဒါကတော့ကျွန်တော်အပြင်ပိုင်းပေါ့နော်။ဆိုတော့ဟိုတကယ်တကားနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီစစ်အစိုးရလက်ထက်တစ်ချက်လုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာတိုင်းတာသုံးချက် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဘောတော့တပတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေလည်းရှိတယ်ပေါ့နော်အလိုအားဆိုလို့ရှိလို့ရှိလို့ချင်းအခြေအနေကကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးရတယ်ဆိုပေမဲ့လည်းအခုကျွန်တော်တို့ဒီလိုမျိုးတရားတော်ဖြစ်တဲ့အချိန်ပေါ့နော်နိုင်ငံတကာနဲ့ပြည်ပြည်ထန်ထန်ပြောဆိုရတဲ့အချိန်မျိုးမဖြစ်လာဘူးသို့တော်လည်းပဲဒီအခြေအနေမျိုးကတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ညဟိုတော့ကျွန်တော်တို့လူခွင့်ရေးကိုအလားကျွန်တော်တို့ရှေ့တန်းနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အလားလူသဘောထားပြီးတော့လူခွင့်ရေးတွေရရှိဖို့အတွက်ကိုကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါပြောင်းဖို့အတွက်ကိုကြိုးပမ်းနေကြကြလားကျွန်တော်တို့ဒီအားစုတွေဥဆောင်နေတော့ဆက်စစ်ပြီးပေါ့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ပေါ့တော့ဆွေဆူရပေါ်အရောတော့လူခွင့်ရေးတွေကိုရုပ်သိမ်းထားတယ်ချိုးဖောက်ထားတယ်ဆိုတော့တစ်ဖက်ကရှိတယ်ပေါ့အဲ့လိုအနေထားမျိုးနေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးပမ်းခဲ့တဲ့တောင်းဆစ်စီကကျွန်တော်တို့ဒီအာဏာပိုင်အစိုးရဖြစ်လာတဲ့အချိန်ကြတော့မှဟလာကျွန်တော်တို့အခုဆိုလို့ရှိလို့ဆိုရင်ကျွန်တော်ဒီတပ်တော်ကပုဂ္ဂိုလ်ရဲ့ဒီချိုးဖောက်မှုပေါ့တော့လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာစီတာစီလုပ်နေတယ်ဆိုတဲ့သဘောနဲ့ဒီပြန်ဆုံးကျွန်တော်တို့ဒီလေသာသာမတော်ပြီးတော့တရားရင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကဘာကပထမတော့ကျွန်တော်ဒေါက်ဆက်စုကြည်ကိုဘက်ကပ်လုပ်ပြီးတော့ကျွန်တော်တို့ဒီစစ်ဆိုးရအောင်အရေးဆိုရပေါ့အခုတော့ဒီစစ်ဆိုးရတော့တစ်ဖက်ဒေါက်ဆက်စုကြည်ကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ကနောက်တစ်ခါအမြင်မှာတော့ဘာဖြစ်လဲဆိုတော့ဒီ ကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေအထားပေါ့နော်။ဟိုဒီလူခွေချိုးပေါမှုတွေပေါ့ကျွန်တော်ပြည်ထဲမှာလူခွေဆန်လို့တွေကိုသင်တော့ဖြစ်တင်နိုင်တဲ့နေသားမရှိတာလည်းတစ်ခါကရှိတယ်။ကျွန်တော်လည်း energy အစိုးရအနေနဲ့တော့ဆောက်စုပြည်ဦးတော်နဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေဆန်လေးကျွန်တော်ပြည်ထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ fight test လုပ်နိုင်တဲ့နေသားမရှိတာကပိုင်းပေါ့။တခါကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့သက်သက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲပြင်ရမယ်လို့ထင်တယ်။ဆိုတော့ကျွန်တော်တို့ပြည်ထဲမှာသွားတဲ့အပိုင်းတော့တစ်ပိုင်းပေါ့နော်။ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီကခိုင်မှာဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီရိုဟင်ညာကိစ္စကကျွန်တော်စပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးအခုတော့ပဲကျွန်တော်တို့တောင်းကိုပြုပြီးတော့လူ့ခွင့်ချိုးဖို့လို့ပြောတာစပိုင်းအဲ့လိုနှစ်ပိုင်းပြောရမယ်အဲ့လိုနှစ်ပိုင်းပြောရတာမှာကျွန်တော်အတူတူမျိုးပြောချင်တာတော့ဒီချိန်မှာတော့ကျွန်တော်ဒီဘေးလူ့ခွင့်ဆန်ရအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာလို့ရှိတယ်ဒါပေမဲ့ဒီခိုင်ကိစ္စမှာတော့စစ်တပ်ကအတိုက်အခံလို့ရှိနေတဲ့နေသားမျိုးဖြစ်ပြီးလည်းအစိုးရသားကိုကူးတောင်းတဲ့လူတွေတာဝန်ယူတယ်။အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲဖောက်ပြတယ်။အဲ့ဒါဘာလဲဆိုတော့ဒီတော်ဆက်စုအစိုးရကကျွန်တော်အမြင်ပြောရရင်အနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကိုင်ကျွယ်သုံးစွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချင်းလေးဒီအားလုံးကိုဒီကားနှစ်တာအတွင်းမှာပြီးခဲ့တဲ့၄ချက်ပေါ့နော်။နောက်နာမည်တစ်ချက်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဘာဒီဖြစ်ခဲ့တယ်ဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်။ကျွန်တော်အမြင်ပြောရရင်အားဒီအားလုံးဆက်ဆွဲနေသလိုဒီလက်ရှိအစိုးရကတော်တော်ကြီးအစိုးရကတော့ကျွန်တော်ဒီလူခွင့်ရေးတွေရွေးချက်ရှိရှိစစ်တပ်ကောင်ကပေးပြီးတော့အဲကျွန်တော်တို့ဖုတ်ချိုးပေါက်နေရုပ်သိမ်းနေတယ်လို့မထင်ဘူးတော့သူ့မှာဖြည့်ရှင်းရမယ့်အနေအထားရှိတယ်လို့သူ့မှာကျွန်တော်တို့တော့အမြင်ပြောရတယ်တကယ်ကြုံတွေ့ရင်ဆိုင်ရတဲ့အနေအထားလို့ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့စိတ်ရှိရှိနဲ့ဒီကိစ္စကိုကန့်ကွယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုတိတ်မွေ့နေနေတယ်ဆိုတော့ကျွန်တော်တို့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆူရတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်တဲ့ဒီလိုကြီးထွားလာရဲဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွနွေးဝဲကိုပဲပတ်ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအလင်းတင်လို့ဖော်ပြခြင်းပါတယ်တူကတော့ဥကျင်လာဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတဲ့အနောက်နိုင်ငံတွေချာမှာဖြစ်တည်ရေးပန်းစားခဲ့တာဖြစ်ပါတယ်တကယ်လူသားချင်းစာနာမှုကတန်ဖိုးထားရမှာပါတယ်အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လှုပ်ရှားနေကြတာတွေ့ရပါတယ်ထူးသဖြင့်အစ္စလာမ်နိုင်ငံဒီမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်ထောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမြောက်များစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြရပါတယ်အများစုကခရစ်ယာန်ဘာသာဝင်တွေကအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UNEU US ကရောအတန်မထွက်ခဲ့ပါတယ်သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းပြားပေးနေကြပါတယ်ဒါကို UNICJ ICC ကပါလှုပ်လာပါတယ် UNIOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီနောက်မှOIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါဆော်ပါတဲ့အထိစိုးရင်လာရပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ရာမညမှာရွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါသူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးပက်လိုက်ပြီးအစ္စရေးနိုင်ငံတွေကစူးစိပြီးတရားစွဲဆိုလာတာဖြစ်တယ်မြန်မာနိုင်ငံကိုအချုပ်အခြာကိုဆော်ရတာဖြစ်တယ်ဆိုရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟိုကြုံရတဲ့ကိစ္စတွေမှာဒီလူခွေရင်နဲ့ပတ်သက်လို့ခင်းနေအချင်းနဲ့ပေါ့လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ကျင့်သုံးတာတွေကြောင့်ဒီလူခွေရင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရဆိုရင်အမြင်မျိုးတွေလည်းရှိနေပါလေဒီလိုမျိုးချင်နေရအောင်တကယ်ပဲရှိနေလို့လားကိုအောင်မျိုးမင်
းကျွန်တော်အမြင်လေးကတော့မြန်မာနိုင်ငံမှာလူခွေရင်ချိုးဖောက်မှုမျိုးစုံဖြစ်ခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တတ်တက်မှုကြီးတိုင်းရင်းသားတွေပေါ်မှာတတ်တက်မှုနှိမ့်ဆက်မှုအဲ့တော့ကျွန်တော်ဖန်ဆီးပြီးတော့လှုပ်ဆောင်မှုတွေကဒီဒီရိုက်တက်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာဖြစ်ခဲ့တာပါ။ဒါပေမဲ့ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတော့တိတိကျကျပြောလာတာ။တိတိကျကျပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲဒီခိုင်မာဖြစ်နေတဲ့ကိစ္စကိုလူတွေအာရုံစိုက်လာတဲ့အကြောင်းအရာပေါ့။အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်ကျင်းနာပါတာဝင်ရောမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝအပေါ်မှာလည်းအများကြီးလူကြည့်ပါတယ်လူတွေမှာကကိုယ်နဲ့သိသားချင်းနီးစပ်တယ်ကိုယ်နဲ့တူညီတဲ့သူတွေကိုချိုးဖောက်တယ်လှုပ်ဆောင်နေဆိုရင်ပုံပေါ်ပြတ်စိတ်ဝင်စားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမြန်မာပြည်ကအကိစ္စကိုပုံပြတ်စိတ်ဝင်စားတယ်ပုံပြီးတော့လှုပ်ရလေချင်းချစ်ရလေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်မှုများတယ်အဲ့ဒီသဘောတိုင်းမှာပဲအခုလိုမျိုးဒီဘုရားဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလုံဆောင်နေဆိုရဲအတင်းစကားတွေကဒီအခုကဘာကြီးမှာရှိနေတော့အရင်ကကလူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေအကြောင်းသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေအစစိတ်ဝင်စားမှုဖြစ်လာတယ်အဲ့ဒီတစ်ခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်ဒါကြောင့်လဲဆိုတော့ ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေနောက်ကခုနရိုဟင်ဂျာတွေကိုလွတ်တောင်နေဆိုရဲအတန်ဒီကပို့ပြီးတော့အာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုပြင်ကျင်နေရတွေ့ရတယ်အရင်တော့ကျွန်တော်ဖြစ်နေတဲ့ကိစ္စတွေကကျွာတီယာလောက်မှာဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်ဒါပေမဲ့အခုမှမီဒီယာရဲ့ပေါ်ပြချက်တွေကအញ្ញံကိုရှင်းပြရမြန်ဆန်ပြီးတော့လူတရားနေရာမကဘူးစောင်းတဲ့စိတ်နဲ့ခြေပြီးတော့ဖြစ်နေတဲ့သတိတွေကိုချက်ချင်းတင်နိုင်နေတယ် image တွေကအញ្ញံများလာတယ်အဲ့ဒီခါမှာလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှာပုံမူပြီးတော့ယုံကြည်တာတွေပုံမူတော့စိတ်ဝင်စားမှုရရှိလာတယ်အဲ့ဒီကိစ္စတွေကြောင့်မလို့ဒီနောက်ကိစ္စတက်စားလို့ရှိတယ်အခုဖြစ်ဖြစ်နေအကြောင်းရဘူးနိုင်ငံကြီးကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရလို့ဆွတ်ဆွဲခံရနေလူတွေနဲ့ဤတက်တဲ့လူတွေကပုံပြစိတ်ဝင်စားလာရှိပါလိမ့်မယ်အဲ့တော့ကျွန်တော်အားလုံးကတော့ပြောကြမြမှန်တယ်လို့ပြောလို့မရဘူးတချို့ကလည်းဝါဒတင်တာရှိနိုင်တယ်တချို့ကချေကားပြီးပြောနိုင်တာလည်းရှိနိုင်တယ်ဒါတို့ကတော့ဒါတို့လည်းကျွန်တော်တစ်ခါစဉ်းစားပြပါမယ
်ဟုတ်ကဲ့ကော်ဖီမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစိတ်ဝင်စားဟိုဆက်သွယ်လာကြတဲ့ပုဂ္ဂိုလ်တွေနောက်စာရေးပြဖို့ထားရတယ်လည်းတော်တော်များရှိနေပါတယ်ဆိုတော့ဟိုဒီလူတွေလည်းအလှည့်ပေးကြပါတယ်တခုပဲချူပြီးမြစ်တာရက်ခံနေတာကတော့အားလုံးပါဝင်ခွင့်ရအောင်လူရင်းတူရှင်းပေါ်လေတန်းတန်းများချုပ်ပြီးဆွေးနွေးပေးကြဖို့လည်းမြစ်တာရက်ခံနေပါတယ်အရင်ဆုံးတူအနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကိုဆွေးနွေးလို့ရပါတယ်ခင်ဗျာကိုစလိုင်းပွေကိုဟ
ုတ်ကဲ့မြန်မာနိုင်ငံမှာလင်းနေကင်ကြီးကနိုင်ငံကြီးကိုချေချေနေတဲ့ကလပလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့မျက်ချင်းမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့လိုမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားလိုက်အောင်ဒီဥစ္စာကလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့တက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆုလိုက်ပြုံလိုက်သူတို့တခါရင်းနဲ့ထွက်ပြစ်သွားတော့နိုင်ငံတကာကလည်းအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာကရောက်သွားတာဖြစ်တယ်ဒီကြတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကိုင်းတွေတက်မတော်ပါဝင်ပေါ့သူတို့ PPT ရဲ့လက်အောက်မှာနေပြီးတော့မှ PPT ရဲ့ကောက်တဲ့အဖူရဲ့လက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့ရောနေလာမှာဖြစ်တယ်မဟုတ်ရင်တော့လူခွင့်ကြီးချိုးဖောက်မှုတော့များလာအဲရှိနေအိမ်မှာပဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคကိုစလိုက်ပွဲကိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါရဲ့ခင်ဗျာကျေးဇူးပါအခုလာမယ့်10ရက်နေ့မှာဒီ NCA ကတင်သွင်းလာမယ့်ဆွေးရည်တွေနဲ့ပတ်သက်လို့ကျွန်တော်ပြည်သူရောရင်ဆိုင်တဲ့ပုဂ္ဂိုလ်တွေရောဒီ ICC ICJ FLM စားတဲ့အဖွဲ့အစည်းရဲ့အကြောင်းအရာနဲ့သူဆက်သွဲဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်အဝကျူတင်ကမန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်းနှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တက်တည်ထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီအကိုဒါကတော့ပြင်းပြင်းထန်ထန်ညှင်းဆန်လာမယ်ဆိုတဲ့အကျိုးဆက်တွေပေါ်မှာဖြစ်ပေါ်လာနိုင်မယ်။ DIIMM သာဆိုလို့ရှိရင်2017ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြေကြီးဒေသနိုင်မစို့ဆိုသောဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုထူဆောင်းပြီးတော့ရာဇမှုဆိုင်ရာအမှုတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်။ဒါကိုအလေးနဲ့သတိထားမယ်။နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေ။အဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုပါလေ။တကယ်အရေးကြီးပါလေ။အဲ့ဒီမှာသစ္စာရာကာယကံရှင်တွေကအော်ဖြည့်ရှင်းဖို့လိုမယ်နောက်တစ်ခုကသူတို့ကိုယ်တိုင်ဖြစ်စီဥပဒေကျိုးဆောင်ငားပြီးတော့ဖြစ်စီဖြည့်ရှင်းဖို့လိုလိမ့်မယ်အဲ့ဒီလိုမှမဖြည့်ရှင်းဘူးဆိုရင်တစ်ဖက်သက်ဆွဲရက်တွေနဲ့လည်းဟိုရန်ထုတ်ကန်ပြီးတော့နိုင်ငံတကာခီးသွွာလာရေးတွေမှာလည်းထိခိုက်လာနိုင်ပါတယ်နောက်တစ်ခုကဒီ international treaty ဆိုတော့ဒီဖြစ်မှုကျိုးပြမှုကျိုးလုံးနဲ့ဒီလွဲပြောင်းရေးဆိုင်ရာကိစ္စတွေကလည်းပေါ်ပေါက်လာနိုင်ပါတယ်ဒါအင်မတန်ခက်ပါတယ်နောက်တစ်ခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီရခုမှုမှာပြင်းစင်ရင်ကအရန်အားနေပါတယ်ခုကကြေပါရမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ဂျာကိုလည်းစိုးရင်ရပါတယ်အတိအကျကျွန်တော်ပြောရင်တာကတော့စစ်တပ်ရဲ့ကျူးလွန်မှုတွေကအခုကမှနိုင်ငံတော်တိကျိုက်နေရခြင်းဆိုတော့ပြည်သူအားလုံးသဘောပေါက်သိထားပြီးဖြစ်တယ်ဒါကြောင့်မို့လို့စစ်တပ်ရဲ့ပြည်စည်းနှုတ်ချက်မှုတွေကနှစ်ပေါင်းများစွာခံရတဲ့ပြည်သူအားလုံးအသိပါစီအုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစိုးရဆုံးနိုင်ငံကိုလည်းရောက်ခဲ့ရပါပြီအခုနောက်တစ်ဆင့်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အဆင့်ကိုရောက်ခဲ့ရပါတယ်ဒါပြည်သူတွေကျူးလွန်တဲ့ကိစ္စမဟုတ်ဘဲနဲ့ဗမာစစ်တပ်ကကျူးလွန်လူတွေဒါဖြစ်တယ်ဆိုတာကိုပေါ်လွင်အောင်အားလုံးကဝိုင်းဝန်းပြီးတော့ထောက်ခံတာအကန့်ကွက်တာမျိုးတွေလုပ်တင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ဦးညွန်လာဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်။ဥချင်းမြင့်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာတူတူနဲ့လိုရင်းပြောရင်ခုတစ်ခါပြောခဲ့တဲ့ဆရာလေးလိုပါပဲဆရာ။ကျွန်တော်တို့မြန်မာနိုင်ငံလက်နက်ကိုင်ဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရတအစိုးရအောက်မှာကျွန်တော်တို့ချဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲပို့တောင်းကိုထမ်းဆောင်သွားရင်တော့ဒီစက်တနာတွေအားလုံးကငြိမ်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြင့်ဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့အနာချင်းအောက်မှာလင်းရောကစားတတိအန်ဒီအစိုးရနဲ့ပြန်မလို့လို့ဒီနိုင်ငံအကူအညီနဲ့ဆက်ဆံရေးကြကြအောင်တမင်ဖန်ကြီးတွေဒီလိုကတမင်ဖန်ကြီးတွေယူဆရပါသည်ကမနိကတော့ NLD အစိုးရနဲ့ပြန်လို့ဒီတဲ့အားကြိမ်တော့အချိန်ချင်းတော့ကြက်တဲ့အပေါ်ကိုကြည့်တော့လာပြီးနေယူဆရပါတယ်။ဒါပေမဲ့အတော့ညာတော့ဖြစ်စေတဲ့ကပြည်လို့ဆိုကြအောင်အချိန်ဆွဲချင်းအရင်ပြောချင်းနဲ့ပြည်ရတော့ကြောင့်လေဒီဖြစ်အချိန်ကြီးနိုင်ငံကကြားရမှာတရားစွဲခရရည်အချိန်ရောက်ပြီးယူဆပါရဲ့။ဒါပေမဲ့လေးချက်နဲ့ကတော့လူခွေချိုးတော့ဒီကိုပြန်လို့ကတော့နိုင်ငံကဥပဒေချိုးတော့ဒီယူဆရတော့ဒီကြောင့်ဖြစ်ချင်းကြီးကယူဆပါရဲ့ခင
်ဗျ။ဟုတ်ကဲ့ကိုကမောင်လည်းဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့စာရေးပေးပို့ထားတာတွေကိုလည်းပဲတလက်စာရေးဖော်ပြခြင်းပါတယ်စာတောင်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမိတိလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ခင
်ဗျမြန်မာနိုင်ငံမှာအယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးအစိုးရနှစ်ဖွဲ့ဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်သို့တော့တာဝန်အရှိဆုံးကတော့လူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရတည်တာတာဝန်အရှိဆုံးလို့လက်ခံထားပါတယ်လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွယ်ကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆီယနာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ရေးချိုးဖောက်မှုကိုဆီယနာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်တစိုက်နောက်ပိုင်းမှာတော့စစ်တပ်ပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကယကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအယက်သားအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအယက်သားအစိုးရကချုပ်ကန်ဆွတ်ဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုတားဆီးထိန်ချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်ဒါကြောင့်မလို့လက်ရှိ NND ဆိုရကိုနိုင်ငံတကာကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာမှာဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အထိကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ဖြတ်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ထင်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြေလည်မှုမရှိခဲ့တော့ကုလသမဂ္ဂကဆေလွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်ခွင့်ပေးပြီးကူညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွင့်ဟတင်ပြချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီးမှန်ဤမမှန်ဤဟုတ်ဤမဟုတ်ဤဖြစ်တင်တာဟုတ်ဤမဟုတ်ဤဒီကိုတော့ ICC မှာဆုံးဖြတ်လက်ခံယုံကြည်ကြတော့မှာပါ။ဒါကြောင့်စစ်တပ်က ICC မှာဖြေရှင်းတာကိုပဲလုပ်ရတော့မှာပါ။အစိုးရအနေနဲ့လှုပ်ဖို့ကတော့ Kofi Annan အစီရင်ခံစာအတိုင်းလိုင်းနာဆောင်ရွက်ထားမှုတွေအစိုးရကဖွဲ့စည်းတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်ရဲ့အစီရင်ခံစာတွေတင်ပြလာတဲ့အခါမှာတော့လေလာသုံးသပ်မှုတွေကိုကဘာကနေလက်ခံလာအောင်တင်ပြရှင်းလင်းပေးတာတွေကိုသာလုပ်ရတော့မှာပါလို့ထင်မြင်မိပါကြောင်းရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မေထီလာမျိုးကဦးစိန်မမနောက်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်ပြည်သူတွေနှစ်ပေါင်းများစွာအသက်သွေးချွေးဘွားပေါင်းများစွာယင်းဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက NLD ပြည်သူအစိုးရကိုရွေးချယ်တင်မြှောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရတွေအပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်တယ်လို့တိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရပဲအုပ်ချုပ်ရေးအာဏာတစ်ပိုင်းတစ်စားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်အပါဝင်ပြဿနာအပေါင်းစုံကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ကျတရားဥပဒေစိုးမိုးရေးနဲ့လူခွင့်ပြဿနာတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်အထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်တွေပြေဝအကာအကွယ်ပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ့အပြစ်ခတ်ရဆဲရေးတွေမလုပ်နိုင်ခြင်း၊စစ်ကောင်ဆောင်တွေကပြည်ထရေးနယ်စပ်ရေးတရားစီရင်ရေးမန်တိုင်တွေကိုထိန်းချုပ်ထားခြင်းပြည်ရင်းငြိမ်းချမ်းရေးကိုမတည်ဆောက်နိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်အကာအကွယ်ပေးရေးမြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်ဒီကနေ့တစ်မျိုးသားလုံးကိုမျိုးတုံးတက်ပြတ်သူတွေလို့ လူမျိုးမုံဒီသူတွေလိုအကျန်းဖတ်သမားတွေလိုနိုင်ငံကလည်းတိုင်းပြည်နဲ့လူမျိုးကုန်သိခါညှို့နှောင်းအောင်နိုင်ငံကတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကျန်းဖတ်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။နိုင်ငံကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်။ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုအောက်ဂုဏ်သိက္ခာရှိရှိအမှုထမ်းရွက်ခြင်းပါပဲ။
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အစိုးရမောင်ထသနာရဲ့စာပါတလက်စာရဲ့ကျွန်တော်ကျန်တဲ့စာတွေပါဖော်ပြလိုက်ချင်ပါတယ်နောက်စာစာကတော့နိုင်နိုင်ဆိုတဲ့အကောင့်ပိုင်းချင်ပါမဆုမွန်ဖတ်ပြပေးပါခင်ဗ
ျလာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါတယ်အာဏာရှင်လူတစုကသူတို့အာဏာတည်မြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲခြားဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါတယ်အဲ့ဒီတော့လူလူကြားမှာဒီအမြင့်တွင်နေတဲ့အဘုံတရားကအာဏာရှင်ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါတယ်စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းနဲ့လူလူကိုကြားခံပြီးထိန်းချုပ်နေတယ်ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်အဓိကဒီအခြေအနေအထိဖြစ်လာရတာကလည်းလူလူကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါအဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်။ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာခတ်တူတူနှစ်ဆောင်တော့မအေးတန်တာကျော်ပဲဖတ်ပြပေးပါမယ်။
ဟုတ်ကဲ့ပါဒီကုမျိုးစကဥလာထွန်းရေးလာတဲ့ဆန်ကတော့ကျွန်တော်မြင်ကတော့အရှင်းရှင်းလေးပါပြည်ဆရာနာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ1992ခုနှစ်မှာကုလကိုစလဲစာရာကိုအိုကာတာပနာမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလစုံစမ်းသူယိုဆိုယိုကာတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရန်ဟီလီတီလူခွင့်ရေးချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်းထောင်နဲ့ချီထုတ်ပြန်ခဲ့တာပါလည်းငင်းဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအဆိုးရွားဆုံးတရားရုံရောက်ရတာပါပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံခွင့်ရဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်ငြိမ်းချမ်းရေးမရတယ်လို့လူခွင့်ရချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေသေးပါ။လူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှာအားလုံးပြဿနာတွေအဆုံးသတ်သွားမယ်လို့ခန့်ခန့်မှယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့ဒီကုမျိုးတကဥလာထွန်းရေးလာပါတယ်ကိုအောင်နေဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE နိုင်ငံတကာရဲ့ PR တွေမတိုးလာဘူးနဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုတ်တင်ဆောင်အလုတ်ကပြစ်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြည့်ယုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်ပေးအရေးယူနိုင်မှသာလျှင်နိုင်ငံကမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတိတိတသားပြေလျော့သွားပါလိမ့်မယ်လို့ထင်မိပါတယ်။ဒါမှလည်းနိုင်ငံတကာရဲ့ဖိအားသာမကပျောက်ဆုံးနေတဲ့မြန်မာကုံဆိုတာပြန်ပြောပေါ်လာပါလိမ့်မယ်။ကျေးဇူးတင်ပါတယ် VOE တာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဝေါ်ဟာရကိုသိနာလေတဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေ Security အကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးလာပါတယ်ရှင်
။ဟုတ်ကဲ့ဆိုတော့တော်ရရှင်ရဲ့စာရင်းမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနစ်ခွဲလောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစီချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေပိုင်းဟာအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမလဲကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်နှုံတဲ့တပ်တွေချက်ပါလည်းရှိတယ်လို့တစ်ခါပြေချလို့ရှိရင်မခိုင်နှုံတဲ့ချက်တွေလည်းရှိတယ်အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုရပြီဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်အဲ့ဒီအမှန်တရားတိုင်းစာဝင်ရှိတဲ့သူတွေကိုသိရောက်စွာအရေးယူပါတယ်ဆိုရယ်စက်တွေပြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်တင်တော့ချက်လို့ကျွန်တော်နေပြောချင်ပါ
โอเคกูตียาตวยออกเหมียกูตียาตวยกูละตะล้อเนเนี่ยที่ตาวันชื่อในตูดิบักอะเยจีซงลงเสียบาญาชื่อเลย
ဒီကရနှစ်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာကြံခဲ့တဲ့မွတ်စလင်တွေရှိတယ်နောက်ကဟိုကိုတိုင်းနာရရပဲဟလာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်အဲသူတို့ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူခွင့်ရရှိနေမှုအနေအထားကိုပိုးတက်လာအောင်လုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရပေါ်မှာကျွန်တော်တို့ဒီအခုဒီနေ့ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီထားရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေဒါအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပေါ်မှာသဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင့်ဘက်ကိုတွန်းဖို့ကိုတွန်းပေးနိုင်မှုလို့ဒါတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူခွင့်ရေးဆန်ရှင်ဆန်ကျုံးတွေနဲ့ပတ်သက်ပြီးအလေးနဲ့ထားပြီးတော့ကျွန်တော်တို့မိုးပန်တင်ရန်တွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ချိန်မှာကျွန်တော်တာဝန်ယူတဲ့အချိန်မှာကျွန်တော်တို့ဒီလူခွင့်ရေးဆန်ရှင်ဆန်ကျုံးတွေလက်နက်ငယ်တွေထိမ့်သိမ်းပြီးတော့ကျွန်တော်တို့ဒီပြင်ဆင်မှုလုပ်ရပါအဲ့နောက်ချက်ကတော့ကျွန်တော်ရေးဖို့ကျွန်တော်ဆောင်ရွက်ဖို့လိုနေတယ်လို့ပြောချက်ပ
ါဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြကြတဲ့ဦးတရားသေးဦးအောင်မျိုးမင်းကိုယ်ပိုင်ပါဝင်ဆွေးနွေးရတဲ့စာရေးစာပြဖို့တွေနဲ့တက်တာရှင်တွေအားလုံးလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ